န်နိုင်ငံမဲဆိုင်မြို့မှာဇွန်လ23ရက်နေ့ကလေးကလန်ကူတင်းမှာပိတ်မိနေတဲ့ကျောင်းသားလေး12ဦးနဲ့ဘောလုံးလေးပြတဦးစုစုပေါင်း73ဦးကိုဇူလိုင်လ10ရက်နေ့တုန်းက4ဦးဇူလိုင်လ9ရက်နေ့မှာ4ဦးစုစုပေါင်း10ဦးကဲတင်နိုင်ခဲ့ပြီးဖြစ်ပါတယ်။ကဲတင်နိုင်ဖို့အတွက်ထန်းရီတက်ဖွဲ့နဲ့နိုင်ငံတကာကကဲဆေးအဖွဲ့တွေပူးပေါင်းပြီးတော့လှုပ်ဆောင်နေရမှာကြာရှိနေတဲ့ကလေး4ဦးနဲ့နီးပြဆရာတဦးစုစုပေါင်း5ဦးကိုကဲတင်နိုင်ဖို့ကြိုးပမ်းမှုမှာနောက်ဆုံးအခြေအနေကတော့ဘလို့ရှိပါသလဲ။ကဲထုတ်နိုင်တဲ့ကလေး10ဦးကိုလည်းစေယုံမှာတင်ထားတဲ့အတွက်သူတို့ရဲ့ကျန်းမာရေးအခြေအနေကဘယ်လိုရှိပါသလဲဆိုတာကိုသိအောင်ကေဇေရေးလုပ်ငန်းတွေကိုအနည်းကစောင့်ကြည့်နေတဲ့ထိုင်းအခြေစိုက် Network Media Group ရဲ့ဦးဆောင်ညွှန်ကြားရေးမှူးကိုအောင်မွန်မြင့်ကိုကိုကျော်အောင်လွင်ကဆက်သွယ်မေးမြန်းရမှာသူကအခုလိုစပြီးတော့ပြောပြပါတယ်
ဒီနေ့ရှင်းရိုင်းခရိုင်မှုကသတင်းစာရှင်းလင်းပွဲလုပ်ပါတယ်သူပြောသွားတာကတော့ရှေးအောင်မြောက်ကိုကဲထုတ်ပြီးတဲ့အချိန်မှာအရင်နေ့တွေကလိုပဲကောက်စီဂျင်ဘူးတွေကို25မီတာတလုံးချတဲ့ကိစ္စတွေကြိုးတန်းတဲ့ကိစ္စတွေမိဆွေတဲ့ကိစ္စနဲ့ပစ္စည်းပြည်ရတွေဒီအတိုင်းပြန်ပြီးတော့နေရာတကျစီအောင်လုပ်တဲ့ဟာတွေကိုဒီည7နာရီနောက်ပိုင်းမှာသူ့အဖွဲ့နဲ့သူပြန်လုပ်နေပါတယ်။တယ်လာတဲ့အရင်ကအဖွဲ့ကလည်းသူတို့ပြန်နာနေကြတယ်ပေါ့လေ။ပြန်လည်ပြီးတော့သူ့နေရာတကျပြန်ဖြစ်အောင် ready ပြန်ဖြစ်အောင်လုပ်ဖို့ဟာအချိန်နိုင်20လောက်ယူရမယ်လို့သူတို့ခန့်မှန်းထားတယ်။မနေ့က24နာရီကျော်ကျော်အချိန်ယူရမယ်လို့ခန့်မှန်းထားပေမဲ့ဒါပေမဲ့အဲ့ဒါစောပြီးတော့ကျော်ပြီးတဲ့အတွက်တို့ဒီနေ့နေ့လဲ17နာရီမှာသွားခေါ်ပြတယ်ပေါ့မနေ့ကလည်းအဲ့လိုပဲ9 20ပတ်ဝန်းကျင်လောက်တို့အချိန်ယူပြီးတော့မှဖြစ်တဲ့အတွက်ဒီအိဟာပြီးလို့ရှိရင်ဒီနိုင်ငံကကြီးငုတ်ကေဇေးခွဲကနေပြီးတော့ထပ်ပြီးတော့ကြံနေတဲ့9ရောက်ကိုကဲထုတ်မှဖြစ်တယ်ဆိုတာမျိုးပြောသွားပါတယ်ခင်ဗျအ
ခုလိုမြ мян ဆုံးဖြတ်ပြီးတော့ကေဇေးလုပ်ငန်းတွေကိုမြ мян စလိုက်တာလဲရာသီဥတုဆိုးလာမယ်မိုးတွေအကြီးကျယ်ရွာလာမှာကိုဆိုရင်လို့အခုလိုမျိုးဆုံးဖြတ်ပြီးလုပ်တယ်လို့ကျွန်တော်တို့သိထားပါတယ်အခုဂူပတ်ဝန်းကျင်ဒေတာမှာရာသီဥတုကဘယ်လိုရှိလဲခင်ဗျ
ဒီညနေ7နာရီလောက်ထိကျွန်တော်တို့အဲ့ဂူရှိကလမ်းရတစ်ဖက်တောထဲမှာကျွန်တော်တို့စောင့်ပြီးကြည့်တဲ့အချိန်မှာည7နာရီလောက်ကစပြီးတော့မိုးပွဲလေးတွေကြားတဲ့အချိန်မှာအခုကျွန်တော်တို့ည7နာရီခွဲပေါ်ထိုင်းစံတော်ကြီး7နာရီခွဲကျော်တဲ့အထိမိုးတွေရွာနေပါတယ်ဒါပေမဲ့ဒီနေ့39တမကဗိုလ်ချုပ်တယောက်ပြောသွားတာကတော့ရေတွေထုတ်ထုတ်ထားတဲ့ဟာကတော်တော်လေးညော့နေသေးပါတယ်အပြင်မှာမိုးရွာနေပေမဲ့အထဲမှာကတော့အခြေအနေပုံမှန်ပဲဖြစ်တယ်လို့ပြောလို့ရပါလို့ဆိုတော့သူတို့ကရေတွေကိုသူတို့အထဲကနေထုတ်ထုတ်တာရှိလို့ဘေးကလည်းဘူတွေကရေဝင်နိုင်တဲ့လမ်းကြောင်းတွေကိုကာထားတဲ့အတွက်စိတ်ပြီးတော့စိတ်ကူစရာမရှိဘူးနောက်တစ်ခုကသတင်းစာရှင်းလင်းပွဲပြီးမှပြောသွားတာကကျွန်တော်မိုးကို3ရက်တောင်းမှထားတယ်ပေါ့လေ3ရက်ပဲ3ရက်ပြီးရင်ကြက်တို့လုတ်ပါဆိုပြီးတော့သူကနောက်တလို့လို့လည်းအဲ့လိုမျိုးပြောသွားတာမျိုးရှိတယ်ဆိုတော့မနေ့ကမှတော့တို့9ရောက်ကိုအပြီးခေါ်ထုတ်မဲ့အစီအစဉ်မျိုးတော့ရှိပါတယ်ခင်ဗျာ
ပြင်ကိုပြန်ပြီးတော့ကဲထုတ်နိုင်ခဲ့ကြတဲ့ဒီကလေး6ရောက်ရဲ့အခြေအနေပေါ့လေဆေးရုံကိုပို့ထားတယ်တို့အခြေအနေနဲ့ပတ်သက်လို့ဘာတွေများသိထားပါလဲခင်ဗျာ
ဒီကနေ့ညနေသတင်းစာရှင်းလင်းပွဲမှာရှင်းတိုင်းခရိုင်မှုကပထမ4ရောက်ကမနေ့ကရောက်လာပြီးတဲ့အခါမှာဒီကနေ့မနေ့အစောမှာသူကဖကဖောင်းမှုဆိုတဲ့ဟာမျိုးတောင်းစားတယ်အရွက်တစ်မျိုးနဲ့ဒီဝတ်သားနဲ့ကြော်ထားတဲ့သမင်းနဲ့စားတဲ့နှင်းတစ်မျိုးပေါ့ဗျာဒါပေမဲ့ဆရာဝန်ကစားလို့မရသေးတဲ့အဲ့ဒါတော့မစားပါနဲ့ဆေးရုံကတင့်တော်တဲ့အစားအစာကိုပေးစားတဲ့အခါမှာအဲ့ဒါပဲပေးစားဖြစ်ပါတယ်ဆိုတဲ့အကြောင်းပြောသွားတယ်နောက်တစ်ခါဒီနေ့ညနေဆေးရုံရောက်တာတော့7:23ပေါ့ဒီကူကနေစားထွက်တာတော့7:05လောက်မှာကူကနေစားထွက်လာတာကျွန်တော်သိရဆိုတော့အဲ့ဒီကလေးနောက်ဆုံး6ရောက်မြောက်အထိကိုသူပြောသွားတာကတော့ကလေးတွေအားလုံးကဆေးရုံရောက်ပြီးအားလုံးသတိရှိနေပါတယ်သတိရနေပါတယ်ဆိုတာမျိုးတော့သူပြောသွားတယ်ဒါအလုံးကကျမကြီးကောင်းတယ်ဒါပေမဲ့မိသားစုဝင်တွေနဲ့ဘေးမထွက်သေးသလိုတခြားဒီသတင်းတောက်တွေအားဆိုပို့ရောစိုးပါတယ်ဘေးမထွက်သေးဘူ
းကျမကြီးနဲ့ပတ်သက်လို့တာဝန်ရှိတဲ့သူတွေကနောက်ဆုံးအချိန်တွေကိုသတင်းတောက်တွေကိုရှင်းပြတာမျိုးတွေရောလုပ်ပြီလားခင်ဗျာ
ဒီနေ့အထိမလုပ်သေးဘူးကျွန်တော်တို့ကမက်ဆေ့ပို့လာတာမျိုးတွေရှိတာကတော့မနေ့ကရှင်းတိုင်းဆိုင်ဒီကျမကြီးဝန်ကြီးကနေပြီးတော့သတင်းတောက်တွေကိုသတင်းစာရှင်းလင်းပွဲလုပ်မယ်လို့တော့သိထားရတယ်ဒါပေမဲ့တကယ်လုပ်မယ်မလုပ်မယ်ဆိုတာတော့မနေ့ကစောင့်ကြည့်အောင်မှာဖြစ်ပါတယ်ခင်ဗျာ
โอเคခု5ဦးကြံတယ်6ဦးလွတ်လာပြီအားလုံးကလည်းခုခင်ဗျားပြောတဲ့အတိုင်းဆိုလို့ရှိရင်စိုးရင်ရတဲ့အခြေအနေတိတ်မတွေ့ရဘူ
းဒီနေ့သတင်းစာရှင်းလင်းပွဲမှာလည်းအာနာပိုင်တွေကသူတို့ပြုံးပြုံးရွှေရွှေနဲ့ဒါမနေ့ကဆိုပြီးတော့ဟိုအားလုံးထုတ်နိုင်ပြီလို့ကိုယုံကြည်ထားတဲ့ပုံစံမျိုးတွေရှိတယ်နောက်တစ်ခုကဒီကနေ့ညနေ7နာရီကျော်ကျော်လောက်မှာထိုင်းနိုင်ငံဝန်ကြီးချုပ်ကဒီဂူရှိကိုရောက်လာပါတယ်ကေဇေးလုံနေတဲ့လူတွေနဲ့တွေ့ဆုံနှုတ်ဆက်တာတွေလုပ်တယ်ဒီကေဇေးဥဆောင်တဲ့လူတွေနဲ့အစည်းအဝေးနိုင်ဝက်ကျော်ကျော်ထိုင်ပါတယ်ပြီးတော့နိုင်ငံတကာကကေဇေးလာကူတဲ့လူတွေကိုလည်းသူနှုတ်ဆက်ပါတယ်ကျေးဇူးတင်ကြောင်းလည်းပြောတယ်ဒီရက်အချိန်မှာမိသားစုဝင်တွေနဲ့ပြည်သားသွားတွေ့ပါတယ်မိသားစုဝင်တွေကိုအားပေးစကားပြောပြီးနှုတ်ဆက်ပြီးတော့ရှင်းတိုင်းစေယုံမှာရှိတဲ့ဒီလူငယ်၈ယောက်ကိုသွားရောက်တွေ့ဆုံနှုတ်ဆက်တယ်လို့သိရပါတယ်အဲ့လိုတွေ့ဆုံနှုတ်ဆက်တဲ့အချိန်မှာပဲဒီသတင်းစာရှင်းလင်းပွဲမှာရှင်းတိုင်းခရိုင်မှုကအခြေအနေတွေကိုကျွန်တော်တို့ရှင်းပြခဲ့တာဖြစ်ပါတယ်ခင်ဗျာ
စေယုံမှာရောက်နေတဲ့ကဲထုတ်နိုင်ခဲ့တဲ့၈ယောက်ကဘယ်သူတွေလဲကြံခဲ့တဲ့လူတွေကဘယ်သူလဲဆိုတာသိရပြီလားခင်ဗျာ
အဲ့ဒါတွေကိုတရားဝင်ထုတ်ပြန်ပြောဆိုတာမရှိသေးဘူးခင်ဗျ။အဲ့ဒါတွေနဲ့ပတ်သက်ပြီးတော့တရားနောက်တရားလည်းမေးပါတယ်။ရှင်းရန်ခရံမှုကပြောတာကအဲ့ဒါကကျန်းမာရေးဌာနနဲ့ဆိုင်တဲ့သူပြောဆိုဖို့မရသေးဘူးဆိုတဲ့အကြောင်းပဲပြောသွားပါတယ်ခင်ဗျ
။နိုင်ငံတကာရေငုပ်သမားတွေနိုင်ငံတကာကယ်ဆယ်ရေးသမားတွေကအခုနားနေတယ်ဆိုတော့မနေ့ပြန်အလုပ်ပြန်စနိုင်မှာလား
။ကလေးတွေကိုကယ်ဆယ်ရေးအဖွဲ့ကတော့လုံးဝပြန်နားနေပြီလို့ကျွန်တော်သိထားတယ်ဆိုတော့မနေ့ကမှ 9:20 အချိန်ယူခဲ့အောက်ဆီဂျင်ဘူးရှာတာတွေကျူးလန်းသွေတာတွေနဲ့လုပ်ငန်းရှင်ကိုအကောင့်ထဲပေါ်ဖို့သူတို့ရဲ့စီမံထားတဲ့ဟာတွေနေရာတကျဖြစ်ပြီး ready ဖြစ်ပြီဆိုရင်တော့ဒီဖွဲ့ကထပ်ဝင်သွားပြီးကျန်တဲ့အတူအားလုံးကိုကယ်ထုတ်မယ်ဆိုတာမျိုးကျွန်တော်သိထားပါတယ်ခင်ဗျ။